မလာတရနေကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ဒီဥပဒေဟာအလွန်ထူးခြားပြီးမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်နိုင်ငံအဖြစ်ခေါ်ဆိုသတ်မှတ်နိုင်အောင်တည်ထေခံပေးမယ့်ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတည်ဆဲဥပဒေပေါင်းရာနဲ့ချီရှိနေပါတယ်။အာလုံနီပါလောက်ဟာအစိုးရနဲ့အာဏာပိုင်တွေကိုကာကွယ်ပေးတာပြည်သူလူထုကိုဟိုဟာမလုပ်နဲ့ဒီဟာမလုပ်နဲ့လို့ရင်ဒီလိုပြစ်ဒဏ်တွေစီရင်တာခံရမယ်ဆိုတဲ့သဘောပြဋ္ဌာန်းထားတဲ့ဥပဒေတွေကြီးပါပဲ။လွှတ်တော်မှာအတည်ပြုလိုက်ပြီးမကြခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မယ့်အခုဥပဒေကတော့အရင်အရင်ကရှင်းနေနေပြီးသားဥပဒေတွေနဲ့ခြားနာပြီးပြည်သူတွေကိုအကာအကွယ်ပေးမယ့်ဥပဒေဖြစ်သလိုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဥပဒေပါပြဋ္ဌာန်းချက်ကိုမလိုက်နိုင်ရင်ပြက်ကွက်ရင်ထောင်ဘလောက်ချမယ်ငွေဒဏ်ဘလောက်ဆောင်ရမယ်ဆိုပြီးပြဋ္ဌာန်းပေးထားတဲ့ဥပဒေမျိုးဖြစ်လို့ပါပဲ။ဒီဥပဒေဘယ်လိုမျိုးလဲဥပဒေအတည်ဖြစ်လာအောင်လွှတ်တော်တဲ့ဘယ်လိုစူးစမ်းခဲ့ကြရသလဲမူလဥပဒေကြမ်းနဲ့အခုအတည်ပြုလိုက်တဲ့ဥပဒေကြမ်းဘာတွေကွာခြားသွားသလဲဒီဥပဒေဘလို့အကျိုးသက်ရောက်စေနိုင်တယ်လဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်အတည်ပြုပြီးဥပဒေထဲမှာအခုလိုအချက်လက်တွေပါပါတယ်အခန်း3သက်ဆိုင်ရာဝန်ကြီးဌာန၏တာဝန်များခေါင်းစဉ်အောက်မှာပုံမှန်5သက်ဆိုင်ရာဝန်ကြီးဌာနနှင့်တာဝန်ရှိသူများသည်ကာကြီးတည်ဆဲဥပဒေနှင့်အညီမှတပါညီသူကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေနစ်နာဆုံးရှုံးမှုမရှိစေရန်မြည်သူကိုမဆိုးကာကွယ်ပေးရမည်။ကာကွယ်ပုဂ္ဂိုလ်တဦးဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းသို့တည်ဆဲဥပဒေတရက်အရာဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေရာအိမ်မှုသို့မဟုတ်ဆဲအိမ်မှုဖြစ်စေအ ਨੇ ဆုံးတပ်သေးနှစ်ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။တားမြစ်ချက်များအခန်းမှာတော့ပုံမှခွန်ညီသူမတည်ဆဲဥပဒေတရရဲ့အရာခွင့်ပြုသည့်ကိစ္စမှာတပါစီရင်ပိုင်ခွင့်ရှိသောတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှန်ရှိမြည်သူမြတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းမပြုရခါခွေနိုင်ငံသားတဦး၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိုက်ခါထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံထောက်ခြင်းနှင့်စုံစမ်းခြင်းမပြုရ။ကငယ်ပုဂ္ဂိုလ်တဦးနှင့်တဦးကြားဆက်သွယ်ရေးကိရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုလို့ရအစရှိသဖြင့်ပြထန်ထားပါ
ဒီပြထန်ချက်တွေကိုမလိုက်နိုင်ရင်ရဲဒါမှမဟုတ်ဝင်းကြီးဌာနတာဝန်ရှိသူတွေကိုထောင်ဒဏ်6လကနေ3နှစ်အထိအပြင်ငွေဒဏ်ပါချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်ကိုမှာတော့ပြည်သူတွေအနေနဲ့အဲ့လိုပြုမှုခံရတယ်လို့ရဲတပ်ဖွဲ့ကိုသွားတိုင်ရင်ရာဇဝတ်ကျင့်ထုံဥပဒေပုံမှန် 154 နဲ့အညီချက်ချင်းအရေးယူဆောင်ရွက်ရမယ်လို့ဖော်ပြထားပြီးမလိုက်နာစစ်ဆေးအပြည့်ရှိကြောင်းတွေးရှိရင်အဲ့ဒီရဲတပ်ဖွဲ့စခန်းမှုကိုထောင်တစ်နှစ်ကနေ9နှစ်အထိချနိုင်တဲ့အပြင်ငွေဒဏ်ပါချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်
။ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ရင်းမှာအခြေအတည်အများကြီးဆွေးနွေးခဲ့ကြပါသေးတယ်။အထူးသဖြင့်ပြည်သူတွေကိုအခုလိုဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးလိုက်ရင်လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်ဆိုပြီးမေးခွန်းထုတ်မှုဖြစ်ပါတယ်။ဥပမာလုံခြုံရေးအရာလိုအပ်ရင်နောက်ရောက်ခံလိုက်ကြည့်မယ်။လိုအပ်ရင်တယ်လီဖုန်းဆက်သွယ်ရေးဆိုင်ရာအချက်လက်တွေကိုတောင်းယူမယ်။ကြားဖြတ်နားထောင်မယ်စတဲ့အချက်တွေမှာဖြစ်ပါတယ်။အဲ့ဒီအတွက် NLD ဘက်ကနေပုံမှရှစ်မှာညီသူမြတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေဆိုတဲ့စကားရက်ထပ်ပြီးဖြည့်သွင်းအတည်ပြုခဲ့တာတွေ့ရပါတယ်အတိတ်ပဲကတော့ဥပဒေနဲ့အညီဆိုရင်ဒါတွေလုပ်လို့ရတယ်ဥပဒေမဲ့တွေမလုပ်ကြနဲ့ဆိုတဲ့သဘောပါပဲအထူးခြားဆုံးကတော့ဒီပြဋ္ဌာန်းချက်ပါပုံမှန်တွေနဲ့ပတ်သက်ပြီးကျူးလွန်ခံရတယ်လို့ထင်တဲ့ပြည်သူတွေကတိုင်ကြားလာရင် ဝင်ကြီးဌာနဟာရပ်ပေါင်း30အတွင်းအကြောင်းပြန်ကြားရမယ်ဆိုတာပဲဖြစ်ပါတယ်။ပို့ပြီးအဓိကကြတာက yes ခန့်ကိုသွားတိုင်ရင်သွားပြီးတည်င်းပေးရင် yes ခန့်မှုဟာပုံမှန်154နဲ့အညီအမှုဖွင့်ရေးယူဆောင်ရွက်ပေးရမယ်။အဲ့ဒါကိုအကြောင်းမဲ့ပြက်ကွက်ရင်ထောင်တစ်နှစ်ကနေ5နှစ်အထိချခံရမယ်ဆိုတာပါပဲ
။ခြုံပြီးပြောရရင်တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်လက်ထက်မှာအခုလိုဒီမိုကရေစီစံတဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခဲ့တာဖြစ်လို့ပြည်သူတွေအတွက်အများကြီးအကျိုးရှိစေမှာဖြစ်ပါတယ်။အရင်ခေတ်ဟောင်းတုန်းကလိုအာဏာပိုင်တွေဟာပြည်သူတွေရဲ့နေအိမ်တကားတွေကိုရိုက်ချိုးဝင်ကျင်သလိုဝင်မယ်ဖမ်းကျင်သလိုဖမ်းမယ်ခဏဆိုပြီးခေါ်သွားရင်ခေါ်သွားမယ်နှိပ်စက်ရင်နှိပ်စက်မယ်တယ်လီဖုန်းတွေကြားဖြတ်နားထောင်ခြင်းတိုင်းနားထောင်မယ်စတာတွေလုပ်လို့ရတဲ့ခေတ်ကုံတော့မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီဥပဒေအတွက်တမရော်ကထိန်းချုပ်ထားတဲ့ပြည်ထရေးဝန်ကြီးဌာနကနီးဥပဒေရေးဆွဲရမှာဖြစ်လို့ဥပဒေအသက်ဘလောက်ဝင်မယ်ပြည်သူလူထုအနေနဲ့တရားဥပဒေရဲ့အကာအကွယ်အစောက်အရှောက်ဘလောက်ရတယ်ဆိုတာဆက်ပြီးစောင့်ကြည့်ရအောင်မှာဖြစ်ကြောင်းပါ